မြန်မာနိုင်ငံမှာဒီနှစ်နှစ်ဆာကနေဇူလိုင်လ4ရက်နေ့အထိ H1N1 PDM09 ရောဂါပိုးရာသီတုတ်ကွေးကြောင့်တည်ဆောက်ရသူ29ဦးအထိရှိနေတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ပါတယ်။တွေးစစ်ကြည့်ရမှာ402ယောက်မှာရာသီတုတ်ကွေးရောဂါပိုးတွေ့တယ်လို့နာ142ယောက်ရှိပြီးတည်ဆောက်ရသူက29ယောက်လို့ပြောပါတယ်။ဒီနှစ်တွင် H1N1 ရောဂါပိုးနဲ့တည်ဆောက်သူအများစုဟာရန်ကုန်တိုင်းဒေသကြီးကပါ။ရန်ကုန်တိုင်းဒေသကြီးမှာဒီရောဂါပိုးကြောင့်တည်ဆောက်ရသူ23ဦး၊အေရဝတီတိုင်းမှာ3ဦး၊စကိုင်းတိုင်းဒေသကြီးမှာ2ဦး၊မွန်ပြည်နယ်မှာ2ဦးစုစုပေါင်း29ဦးတည်ဆောက်ခဲ့တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမနေ့ကထုတ်ပြန်ပါတယ်။ရန်ကုန်မြို့ဟာတခြားတိုင်းနဲ့ပြည်နယ်တွေထက်လူရည်ထူတက်ပြီးရာသီတုတ်ကွေးယောဂါပိုးကူးစက်နိုင်ခြင်းပိုများတဲ့အတွက်အခုလိုတည်ဆုံမှုမြင့်လာတာပါအခုလိုရာသီတုတ်ကွေးတွေဟာအသက်ရှူလမ်းကြောင်းကတဆင့်ကူးစက်တဲ့ယောဂါပိုးဖြစ်တဲ့အတွက်ကူးစက်လွယ်တဲ့ယောဂါဖြစ်ပါတယ်ပြီးခဲ့တဲ့နှစ်တုန်းကဒီတုတ်ကွေးကြောင့်တည်ဆုံမှုမရှိပေမဲ့2019မှာတော့လူပေါင်း1000ကျော်ကိုတွေ့ဆင်ရမှာ458ယောက်မှာဒီယောဂါပိုးတွေ့ရပြီးဒီယောဂါနဲ့တည်ဆုံရသူက38ယောက်အထိရှိခဲ့ပါတယ်